တူရကီနိုင်ငံ sorry အရေးပြကောင်စီဝင်ရုံမှာ journalist ဂျမာကာရှိုဂီအသက်ခံလိုက်ရတာဟာလူအခွင့်အရေးသတင်းတွေကိုလိုက်ရတာဘလောက်အန္တရာယ်များလဲဆိုတာနိုင်ငံတကာကပို့ပြီးတော့သဘောပေါက်လာကြပါတယ်။သူတင်ဆောင်ရမှုအပေါ်မှာအမေရိကန်ကတုံ့ပြန်မှုတစုံတရာမရှိတဲ့အတွက်ကမ္ဘာတဝန်းကသတင်းထောက်တွေအတွက်အန္တရာယ်ကြီးလာတယ်လို့ကာရှိုဂီရဲ့ဇနီးလောင်းကအမေရိကန်လွှတ်တော်မှတ်တွေကိုပြောခဲ့ပါတယ်။ VOA သတင်းထောက်ကက်သရင်ဂျက်ဆန်ကွန်ဂရက်အစာဦးကနေပေးပို့ထားတဲ့သတင်းလာကိုဦးကျော်ဆောင်သားကပြောပြပေးပါမယ်ရှင်
။ဂျမာကရှူဂျီဟာစူပွားရဲ့နောက်ဆုံးအချိန်မှာကဘာဝလူစီစင်ညာပြစ်မှတ်ထားခြင်းအခမ်းအနားဆုံးဂျာနယ်လစ်တစ်ယောက်ဖြစ်ခဲ့ပါတယ်။သူတည်ဆုံသွားတာဆစ်လာကြမြင့်လာတဲ့တိုင်အောင်ဒီဖြစ်ရပ်ကိုသူ့ဇနီးလောင်းကလက်ခံလို့မရနိုင်ဖြစ်နေကြပါတဲ့
။ I still cannot make human sense of it. I still cannot.
ဂျမာဒါဖြစ်သွားရင်လို့အခုထိစဉ်းစားလို့မရသေးပါဘူး။ဂျမာနားကိုမလေးနိုင်အောင်ပါပဲ။
တချို့ကြီးအပါဝင်2018အတွင်းမှာအသက်ခံရတဲ့သတင်းသမား54ယောက်ရှိခဲ့ပါတယ်။ဒါပေမဲ့တပ်ဖြတ်သူတိုင်းကိုအရေးမယူနိုင်ခဲ့ဘူးလို့သတင်းထောက်များကာကွယ်ရေးကော်မတီကဂျိုဗယ်ဆိုင်မန်ကဆိုပါတယ်
။ The 9 out of 10 cases of murdered journalists, the killers are never brought to justice.
သတင်းသမားတွေအသက်ခံရတဲ့အမှုဆက်မှုအနေနဲ့ကိုမှုမှာလူသက်သမားတွေကိုဘယ်တော့မှတရားမစီရင်နိုင်ခဲ့ပါဘူး။သူတို့ဒီလိုကလန့်ခွေရနေတာဟာသတင်းသမားတွေကိုအကြမ်းဖက်နှုတ်ပိတ်ခြင်းတွေကိုအပြားမြောက်လုပ်နေတာပဲဖြစ်ပါတယ်
။ယမန်နေ့တုန်းကဖမ်းဆီးထောင်ချခံရတဲ့သတင်းသမားပေါင်းလည်း250အထိရှိခဲ့ပြီးအများစုဟာလူခွင့်ရေးချိုးဖောက်တဲ့သတင်းတွေကိုရေးသားခဲ့ကြသူတွေဖြစ်တယ်လို့လည်းဆိုင်မန်ကဆိုပါတယ
်။ Turkey, Egypt and China all had high numbers of journalists in prison for reporting on
Turkey, Egypt နဲ့ဒီသုံးနိုင်ငံလုံးမှာလူခွင့်ရေးကြောင်ရေးသားတဲ့သတင်းတော့တွေထောင်ချခံနေရပါတယ်။
ကရှိုဂျီကိုသတ်ဖို့အမိန့်ပေးသူဟာဆာဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ဖြစ်တယ်လို့အမေရိကန်စုံစမ်းရေးအဖွဲ့တစ်ခုကတွေ့ရှိခဲ့ပါတယ်။ဒီကိစ္စအပေါ်ကရှိုဂျီရဲ့ဇနီးလောင်းကအခုလိုပြောပြပါတယ
် I hope that the Congress can initiate an international investigation.
ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းဆေးမှုတစ်ခုကို Congress တို့ကစတင်လုပ်ဆောင်နိုင်မယ်လို့ကျွန်မမျှော်လင့်ပါတယ်။နိုင်ငံတကာစုံစမ်းဆေးမှုတွေဟာတံမိုးထားမှုတွေကိုပြစ်ပယ်ထားလိုက်မယ်မဟုတ်ဘဲဒီလူတက်မှုအတွက်တာဝန်ရှိသူတွေကိုတရားဥပဒေအတိုင်းဆောင်ရွက်နိုင်လိမ့်မယ်လို့လည်းထင်ပါတယ်။ဒီလိုရက်ကိုသမ္မတထောင်ကိုယ်တိုင်စတင်လုပ်ဆောင်နိုင်နိုင်မယ်လို့လည်းကျွန်မယုံကြည်ပါတယ်
။ဒီပြစ်ပယ်မှုအတွက်အကျိုးဆက်တွေကိုဆာဒီအရေဗျာနိုင်ငံရင်ဆိုင်စေသင့်တယ်လို့အမေရိကန်သမ္မတရဲ့ပါတီဖြစ်တဲ့ Republican လို့တော့အမတ်တွေကပြောနေကြတာပါ။ Chris Smith ဟာ Republican အမတ်တူဖြစ်ပါတယ်
။ There are people within the Saudi Arabian government that need to be held to account.
ဒီကိစ္စအတွက်တာဝန်မကင်းတဲ့သူတွေ sorry arabia အစိုးရအဖွဲ့ထဲမှာရှိနေပါတယ်ဒီရက်ဆက်ပြီးကြောက်စရာကောင်းတဲ့လုပ်ရမှာပါဝင်ခဲ့သူတွေကိုအေးအေးယူနိုင်တဲ့အထောက်အထားတွေကျွန်တော်တို့စီမှာအခိုင်အလုံရှိနေတယ်ဆိုတာသိကြပါတယ
်ဒီကိစ္စအတွက်အမေရိကန်ပြည်ထောင်စုက saudi arabia နိုင်ငံအပေါ်စီးပွားရေးလုံခြုံရေးအလျှော်အတင်းတွေလုပ်နိုင်တယ်လို့လည်းစုံစမ်းကြည့်ရဆိုကြပါတယ် john hanna ဟာ foundation for defense of democracy democracy နိုင်ငံများကာကွယ်ရေးဖွဲ့ရပုဂ္ဂိုလ်တူဖြစ်ပါတယ
် take action with some of the human rights activists that they've actually detained now for over a year allegedly have subjected some of those people to
တနည်းတော့ဖမ်းဆီးထိန်းသိမ်းတဲ့လူအခွင့်အရေးလှုပ်ရှားသူတချို့အပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေလုပ်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူတင်ပါတယ်ဒီလူတွေကိုလူငင်းချမ်းသာခွင့်ပေးဖို့ဆိုတာဘီယင်းနဲ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာလမန်တို့ရဲ့လုတ်ပိုင်ခွင့်အတွင်းမှာရှိနေပါတယ်ဒီလိုလုတ်ကြလိုက်ခြင်းအပြင် sorry နဲ့ American ပြည်ထောင်စုဆက်ဆံရေးမှာအလှည့်အပြောင်းတချို့ရှိတယ်ဆိုတာ American လူထုနဲ့လွတ်တော်အမတ်တွေကိုပြသရရောက်ပါလိမ့်မယ
်ဒီကျူပန်အထုံးမှုတွေဟာနိုင်ငံတကာထိရဲရဲခတ်သွားစီမှာလည်းဖြစ်ပါတယ်ဒီမိုကရက်စစ်တော်အမတ်တူဖြစ်သူစူဇန်ဝါရီကတော့ American အစိုးရရဲ့လိုရက်ကိုအခုလိုဝေဖန်နေပါလေ
We have let you down let Jamal down and instead
going American ကစင်တို့ကိုစိတ်ပျက်စေခဲ့ပြီးဂျမာကာရှူဂီကိုလည်းပြစ်ပယ်ထားခဲ့တယ်။ကမ္ဘာတဝန်းလုံးကလွတ်မြောက်မှုရှာဖွေနေသူတွေကိုလည်းပြစ်ပယ်ထားခဲ့ကြတော့မှလား
။သတင်းထောက်တွေဟာပြစ်မှတ်မဟုတ်ဘူးဆိုတာကိုလူတွေသဘောပေါက်အောင်ဝိုင်းဝန်းကူညီပေးကြမှလည်းဖြစ်ပါလေခင်ဗျာ
။ဦးကျော်ဆောင်သားပြောပြသွားတာပါ။